ြောက်ကိုရီးယားနဲ့ကုန်သွယ်ရေးမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ကြားကမြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်ကဒေါ်လာတန်း200ဘူးတင်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားကြောင်းသတင်းမီဒီယာတွေကမကြာမီကဖော်ပြပါတယ်စီးရီးယားကိုဓာတုလက်နဲ့ဆိုင်ရာပစ္စည်းတင်ပို့ပြီးမြန်မာကိုတော့ဒုံးကျည်အတက်ပညာနဲ့အပိုးပစ္စည်းတင်ပို့တယ်လို့213မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကတော့မြောက်ကိုရီးယားနဲ့စည်ရေးအဆက်အသွယ်မရှိဘူးလို့ညင်းဆိုပါတယ်ဆိုင်ရဆန္ဒအတူတွေတုံးပြီးဗီယက်နမ်မလေးရှားနဲ့တောင်ကိုရီးယားကိုမြောက်ကိုရီးယားကကြောင်မင်းသွေးတင်ပို့တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်မြောက်ကိုရီးယားနဲ့စစ်ပစ္စည်းအရောင်းအဝယ်မလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2006မှာပြိပင်ပါတယ်။အဲဒါလိုပြိပင်ပြီးနှစ်နှစ်ကြာ2008နိုဝင်ဘာလမှာဗိုလ်ချုပ်ကြီးသူရရွှေမဦးဆောင်တဲ့စစ်မရှင်အဖွဲ့ကိုရီးယားကိုတွားပြီးလက်နက်ပစ္စည်းဝယ်ယူဖို့နားလည်မှုစာရင်းလော်ရီလက်မှတ်ရေးထိုးပါတယ်။ဒီသတင်းကိုဗိုလ်မှူးဟောင်းဝင်းနိုင်ကျော်နဲ့အပေါင်းပါတစုကပြန့်ဝေပါတယ်။
ခင်မီတက်မတော်တီဆောင်ရေးဟာအစိုးရတက်ရဲ့ကြွေးကြော်သံတစ်ခုဖြစ်ပါတယ်။ခင်မီစစ်တပ်မှာခင်မီလက်နက်ရှိဖို့လိုပါတယ်။ဒါပေမဲ့အနောက်တိုင်းရဲ့အရေးယူတန်ခတ်မှုကိုခံနေရတဲ့မြန်မာစစ်တပ်ဟာလူချင်းတဲ့အတက်ပညာနဲ့လက်နက်ပစ္စည်းကိုရုရှားတရုတ်နဲ့မြောက်ကိုရီးယားကတင်သွင်းပါတယ်။မြောက်ကိုရီးယားဥမင်လှိုင်ကောင်းခန္ဓာစနစ်အီကလာဒုံးဂျီနဲ့စကတ်ဒုံးဂျီကိုမြန်မာကစိတ်ဝင်စားပါတယ်။အရေးကြီးတဲ့စစ်ဌာနတွေကိုဥမင်လှိုင်ကောင်းထဲမှာထားဖို့ဘူဂျုတ်ကြီးတူရရွှေမန်းတို့အဖွဲ့ကတင်ပြခဲ့ကြောင်းသိရပါတယ်။ဒုံးလက်နက်ကိုမြန်မာပြည်မှာထုတ်လုပ်နိုင်အောင်ကူညီဖို့ဒုဗိုလ်ချုပ်မူကြီးမောင်ဧက2006ရုရှားခီးစင်မှာတင်ပြခဲ့ပါတယ်။ဘူဂျုတ်မူကြီးတန်းရွှေစစ်ဦးစီးချုပ်ဖြစ်လာခြင်းကစပြီးဒုံးလက်နက်အသုံးပြုရေးစီမံကိန်းကိုစတင်အကောင်အထည်ဖော်ကြောင်းသိရပါတယ်။ဒီစီမံကိန်းဟာတက်ဝင်လှုပ်ရှားနေစေဖြစ်တယ်လို့ယုံကြည်သူတွေရှိပါတယ်။
ဒီနေ့တမတော်နေ့ရဲ့ထူးခြားချက်တစ်ခုကတော့စည်ရပြအခမ်းအနားမှာဒုံးကျည်လက်နဲ့ကိုကားပေါ်တင်ပြီးပြတ်တာမျိုးမလုပ်တာပါပဲအရင်ကတော့ဒုံးလက်နဲ့ကိုတမတော်နေ့မှာပြတ်တာပြီးမြောက်ကိုရီးယားနဲ့စည်ရအဆက်အသွယ်မရှိကြောင်းဇွတ်မိတ်ငင်းဆန်ခဲ့ပါတယ်အမေရိကန်ကမယုံကြည်တဲ့အတွက်ကကထုတ်ခေါ်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားရေးမှုရုံးရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးပိန်သေးကို2013ဇွန်လမှာအရေးယူတန်ခတ်လိုက်ပါတယ်မြောက်ကိုရီးယားတွားစစ်မရှင်အဖွဲ့မှာဒုဗိုလ်ချုပ်ကြီးတိန့်သေးလဲပါဝင်ခဲ့ပါတယ်ဒါပေမဲ့ဦးတိန့်စိန်အစိုးရကိုအရေးယူဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရကြေညာတာကိုပြော့ခွက်လို့မြင်ကြပါတယ
်တရုတ်ရုရှားနဲ့အခြားနိုင်ငံတွေကစစ်ပစ္စည်းလိုချင်ရင်ငွေပေးရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားကတင်သွင်းရင်စံနဲ့ကောက်ပဲသီးနှံကိုပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်မြန်မာကိုစစ်ပစ္စည်းမရောင်းဖို့အမေရိကန်နဲ့ဥရောပကပြိပင်ထားတာကြာလာပါပြီ။ဒါကြောင့်တရုတ်ရုရှား၊ယူကရိန်း၊ဆာဗီးယား၊အစ္စရေးနဲ့အိန္ဒိယကစစ်ပစ္စည်းကိုသာမြန်မာကတင်သွင်းနိုင်ပါတယ်။တရုတ်နဲ့ရုရှားစစ်ပစ္စည်းကင်တွဲရမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာမြန်မာစစ်တပ်အတွက်အရေးပါလာတယ်လို့ယုံကြည်သူတွေရှိပါတယ်။ဒါကြောင့်ကုလသမဂ္ဂအရေးယူထားတဲ့ကိုရီးယားတပ်တုကုမ္ပဏီအမှုတန်းကင်ချိုနန်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုအတွင်းဝန်အဖြစ်လှုပ်ရှားနေတာကို NLD အစိုးရကအရေးယူပြီးလွန်ခဲ့တဲ့နှစ်ကနှင်ထုတ်လိုက်ပါတယ
်။ရန်ကုန်မြောက်ကိုရီးယားတန်ယုံမှာတန်တမာအဖြစ်အမှုထမ်းတဲ့ကင်ချိုနန်ကိုအမေရိကန်အစိုးရကနာမည်ပြစီရင်သွင်းပြီးတဲ့နောက်ပိုင်းမှာ NLD အစိုးရကနှင်ထုတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ကြေညာပုံမရပါဘူး။ NLD အစိုးရတက်လာလို့သမ္မတဥဘာမားကတန်ခတ်ရေးယူမှုရုပ်သိမ်းလိုက်တာကိုစစ်တပ်ကအခွင့်အောင်းယူပြီးမြောက်ကိုရီးယားနဲ့ဆက်သွယ်တာတင်ရှားတယ်လို့အမေရိကန်ဘက်ကမြင်ပါတယ် NLD အစိုးရအောင်မြင်တာကိုမြင်ရင်ပေမဲ့စစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်တာကိုရပ်မကြည့်နိုင်ဘူးလို့ Republican စစ်နေလို့တော့အမကိုရီဂတ်နာကပြောကြောင်းမတ်လ29ရက်နေ့ထုတ် AP သတင်းမှာဖော်ပြပါတယ်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Republican ကိုလည်း Ed Rice ကလည်းမြောက်ကိုရီးယားကလက်နက်ပစ္စည်းဝယ်တဲ့အရာတန်းတွေကိုတန်ခတ်ရေးယူရမယ်လို့ဆိုပါတယ် NLD ရတအစိုးရကစစ်ရေးအဆက်အသွယ်ဖြတ်လို့ပြီးမဲ့စစ်တပ်ကဆက်သွယ်နေတဲ့သဘောရှိတယ်လို့အမေရိကန်ဘက်ကမြင်ပါတယ် အပေကံဘဝကိုရောက်နေခဲ့တဲ့နိုင်ငံဆီရေးဆက်သွယ်မှုကိုအမြင်ပြတ်ဖို့ခက်ခဲနေပုံရပါတယ်။ရှိနေတဲ့ဒုံးလက်နဲ့တွေအတွက်အသက်ပြင်ရန်နဲ့အပိုးပစ္စည်းရဖို့ပြဿနာရှိနိုင်ပါသေး။ဒါကြောင့်မြန်မာစစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်မှုရှိမရှိကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်ခင်ဗျာ။